ဗုဒ္ဓဘူးနေကျန်းသစ္စာကျင်းစုပွဲမှာပြောကြားမဲ့မင်ကွန်းမှာအရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကနိုင်ငံတွင်းစည်းလုံးညှိညွတ်ရေးအတွက်အဓိကပန်ကြားဖို့ရှိကြောင်းအင်ယူရိုဝန်ထမ်းအကြီးအကဲဖြစ်တာဝန်ယူတော့မဲ့ရွန်ကလိုင်းကတင်းနင်းရင်းနေမှာပြောပါတယ်ဂျိုးဘိုင်ဒန်ဟာကိုရိုနာဗိုင်းရပ်စ်ကာယောဂါတိုက်ဖျက်ရေးအတွက်ချက်ချင်းလှုံ့ဆော်ဖို့နဲ့သမ္မတဒေါ်နယ်ထရန့်ရဲ့အငင်းပွားဝယ်အဖြစ်ဆုံးမူဝါဒတချို့ကိုပြောင်းလဲပစ်ဖို့အတွက်လှုံ့ဆော်မှုစီစဉ်နေကြောင်းလည်းပြောပါတယ်ဒါအပြင်သူကျန်းသစ္စာကျင်းစုပြီးနိုင်ပိုင်းအတွင်းမှာပဲသမ္မတအခွင့်အာဏာကိုသုံးပြီးလှုပ်ဆောင်မှုအများပြားကိုလှုပ်ဖို့အတွက်ရည်ရွယ်ထားတာဖြစ်ပြီးဒါဟာလွှတ်တော်ကိုမဆောင်တော့ဘဲဆယ်ရက်အတွင်းနိုင်ငံအပြောင်းအလဲတွေကိုတဟုန်တို့လှုပ်ဖို့ဖြစ်ကြောင်းလဲကလိုင်းကပြောပါတယ်။ကျန်းသစ္စာကျင်းစုပွဲမှာနိုင်ငံတော်ကိုပြောကြားမဲ့ဂျိုးဘိုင်ဒန်ရဲ့မင်ကွန်းမှာတော့နိုင်ငံခီးကိုရှေ့ဆက်ကြဖို့စီလုံးညှိညွတ်ကြဖို့နဲ့လှုပ်ရှားရှိတာတွေကိုပြီးအောင်လုပ်ကြဖို့သတင်းစကားပါမှဖြစ်ကြောင်းလဲကလိုင်းက CNN ရုပ်သံကိုပြောပါတယ်။သမရတာဝန်ယူပြီးဒုတိယအနေဖြစ်တဲ့ချက်သတင်းတွေမှာစီးပွားရေးလုပ်ငန်းတွေနဲ့ကျောင်းတွေပြန်ပြီးဖွင့်ဖို့ကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးမှုတွေတိုးလှုပ်ဖို့လိုမျိုး COVID-19 နဲ့ပတ်သက်တဲ့အမိန့်တွေကိုလက်မှတ်ရေးထိုးထုတ်ပြန်ဖို့ရှိပါတယ်။တောက်ကြန်နေမှာတော့ကာယောဂါကြောင့်ထိခိုက်နေသူတွေအတွက်ကယ်ဆယ်ကူညီရန်ပုံငွေတွေကိုချထားပေးမှာဖြစ်ကြောင်းလည်း client ကပြောပါတယ်။